လက်နက်မောင်းကိုလုံမှုနဲ့ထိုင်းနိုင်ငံမှာဖမ်းခံခဲ့ရတဲ့ရုရှားနိုင်ငံသားတယောက်ကိုအမေရိကန်နိုင်ငံစီလက်လွဲမဖို့ခင်စုံစမ်းစစ်ဆေးမှုတွေလှုပ်ဆောင်သွားမယ်လို့ထိုင်းအာဏာပိုင်တွေကဒီကနေ့ပဲပြောလိုက်ပါတယ်။ကိုလံဘီယာနိုင်ငံကတပုံအုပ်စုတွေစီကိုလက်နက်တွေရောင်းဖို့ကြိုးစားခဲ့သူလို့အမေရိကန်ဘက်ကအဲ့ဒီရုရှားလက်နက်ကုံတွေဗစ်တာဘုတ်ကိုဆွတ်ဆွဲထားတာပါ။သူ့ကိုဘန်ကောက်မြို့တော်ကဇင်ကန်ဟိုတယ်ကြီးတစ်ခုမှာမနေ့ကပဲထိုင်းအာဏာပိုင်တွေကနေဖမ်းဆီးမိခဲ့ပါတယ်။ကိုလံဘီယာနိုင်ငံက FARC လို့တပုံအုပ်စုတွေစီကိုလက်နက်ပစ္စည်းတွေထောက်ပံ့မှုနဲ့အမေရိကန်နိုင်ငံနယူးယောက်မြို့မှာအစိုးရရှင်တွေနဲ့တရားစွဲဆိုအရေးယူခြင်းနေပါတယ်။ဒါပေမဲ့လည်းထိုင်းအစိုးရရှင်တွေကအကြမ်းဖက်အုပ်စုတွေကိုလက်နက်တွေနဲ့ငွေကြေးထောက်ပံ့မှုတွေနဲ့ထိုင်းမှာပဲတရားစွဲဆိုဖို့လုံမလုံဆိုတဲ့ကိစ္စကိုတော့မဆုံးဖြတ်ရသေးပါဘူး။ထိုင်းမှာပဲသူ့ကိုတရားစီရင်မှုလုပ်ခဲ့မယ်ဆိုလို့ရှိရင်ရုရှားလက်နက်ကုံတဲ့ဗစ်တာဘုတ်ဟာထောင်နှံ10နှစ်အထိကြာခံမှုရှိပါတယ်။သူဟာအခုအသက်40နှစ်အရွယ်အရင်တော့ကဆိုဗီယက်ယူနီယံကာလအတွင်းလေဒတ်စစ်ဗိုလ်တယောက်ဖြစ်အမှုထမ်းခဲ့သူလည်းဖြစ်ပါတယ်။